တမရဘရက်အိုဘားမားအစိုးရဟာဖမ်းဆီးခံထားရတဲ့အမေရိကန်တစားကန်ကြီးပြန်ပင်းငွေပေးပြီးတော့လွတ်မြောက်အောင်ညှိနှိုင်းမှုနဲ့ပတ်သက်တဲ့မူဝါဒပိုင်းဆိုင်ရာအပြောင်းအလဲတစ်ခုပြုလုပ်ဖို့စဉ်းစားသုံးသပ်နေတယ်လို့အမေရိကန်ရုပ်သံကွန်ရက်တစ်ခုကနေပြီးတော့ကြေညာပါတယ်။ပြည်ပမှာအကြမ်းဖက်တမရရဲ့ဖမ်းဆီးမှုခံထားရတဲ့ဆွေမျိုးသားချင်းတွေပြန်လွတ်ပေးဖို့အတွက်ပြန်ပင်းငွေပေးရေးကိစ္စညှိနှိုင်းမှုပြုလုပ်တဲ့မိသားစုတွေကိုပြစ်မှုကျူးလွန်နေဆိုပြီးတော့တရားစွဲဆိုတာမျိုးနောက်မှပြုလုပ်တော့မှမဟုတ်ဘူးလို့ ABC ရုပ်သံလွှင့်ဌာနကဒီနေ့ကနေ့မှကြေညာတော့ပါတယ်။သမရအင်ဂျီရောကအကြံပေးအဖြစ်ခံထားတဲ့အမျိုးသားအကြံဖက်မှုတိုက်ဖြည့်ရေးဗဟုထဏရဲ့ထောက်ခံမှုနဲ့အခုလိုမူဝါဒကိုပြင်ဆင်တာဖြစ်တယ်လို့လည်း ABC ရုပ်သံဌာနကပြောပါရယ်နိုင်ငံသားမှာပြန်ပြီးဆွဲခံထားရသူတွေပြန်လည်လွတ်မြောက်လာဖို့ကြိုးစားတဲ့မိသားစုဝင်ဘယ်သူကိုမဆိုးထောင်ချနိုင်တဲ့အလားအလာဒါမှမဟုတ်ဥပဒေကြောင့်ကနေအရေးယူခံရနိုင်တဲ့ဆိုတဲ့အန္တရာယ်မျိုးလုံးဝရှိတော့မှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတယောက်က ABC ရုပ်သံဌာနကိုပြောကြားခဲ့ပါရယ်မနစ်တုန်းကတော့IS Islamic စစ်သွေးကြော်တွေကခေါင်းဖြတ်တတ်တာကိုခံခဲ့ရတဲ့တနင်္လာ James Foley ရဲ့မိခင်ဖြစ်သူ Danny Foley ကသူမရဲ့တာလွတ်မြောက်ဖို့အတွက်ငွေပေးဖို့ကြိုးစားခဲ့မယ်ဆိုရင်ရာဇဝတ်မှုနဲ့တရားစွဲခံရလိမ့်မယ်လို့ American အစိုးရရဲ့အရာရှိတွေကချင်းချုပ်တာခံခဲ့ရတယ်လို့ပြောပါတယ်။ Inviro ကတော့ဒီကိစ္စကိုညှင်းဆို့ပါတယ်။တမရဥပမာရဲ့အစိုးရကတော့အခုလိုမူဝါဒပြင်ဆင်မှုပြုလုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။